အမေရိကန်လွှတ်တော်အမတ်တွေရဲ့ရန်ပုံငွေဘေးဆော့ဖ်ဝဲကိုကြာသပတေးကဝါရှင်တန်ဒီစီမြို့တော်က National အသေးအဘေးဆော့ဖ်ကွင်းမှာကစားခဲ့ကြပါတယ်။ဒီပွဲမတိုင်ခင်ဗုဒ္ဓဟူးနေ့က Republican လွှတ်တော်အမတ်တွေပွဲချိုလေးကျင်နေတဲ့တနတ်သမားတို့ကပြစ်ခတ်ခဲ့ကြကြောင်း Republican အောက်လွှတ်တော်အမတ် Steve Scalise နဲ့နောက်ထပ်၄ဦးလည်းဒဏ်ရာရခဲ့ကြပါတယ်။မူလကဒီပွဲမှာဝင်ကစားဖို့လုပ်ခဲ့တဲ့လွှတ်တော်အမတ် Scalise ကတော့တင်မဆုံမှာဒဏ်ရာပြင်းထန်စွာရပြီးတော့အခြေအနေစိုးရိမ်ရတာကြောင့်စေယုံမှာကုသမှုခံယူနေရပါတယ်။ပွဲမစခင်မှာတော့ပါတီနီယက်လုံးကနေပေါင်းကစားကြတဲ့အသင်းသားတွေဟာကိုင်းထဲမှာဒုထောက်ပြီးတော့ Scalise အပါဝင်တန်ရရတဲ့သူတွေအများဆုံးပြန်လည်ကောင်းမွန်လာဖို့ဆူတောင်းခဲ့ကြပါတယ်။ဒီပြစ်ခတ်မှုတွေမှာတန်ရရခဲ့တဲ့လွှတ်တော်ရဲတပ်ဖွဲ့ဝင် David Bailey ကတော့ဒီပွဲကိုဂျိုင်းတောင်းနဲ့လာပြီးတော့ဒီပွဲရဲ့ပထမဆုံးဘောလုံးကိုအဖွဲ့အနေနဲ့ပြစ်ပေးခဲ့ပါတယ်။ဘီလီကတနက်သမားကိုလိုက်လံပြစ်ခတ်ခဲ့တဲ့အတွက်နောက်ထပ်ထိခိုက်သေးဆုံးတာတွေမရှိခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ကျွန်တော်တို့ရဲ့ဒီမိုကရေစီစနစ်ကိုတိုက်ခိုက်ပြီးကျွန်တော်တို့ကိုချင်းချောက်လို့မရနိုင်ဘူးဆိုတာဒီပွဲကကဘာကြီးကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကစားသမားတွေနဲ့ပွဲကြည့်ပွဲသက်တွေကိုဗီဒီယိုကနေတဆင့်သတင်းစကားပေးပို့ခဲ့ပါတယ်။ဒီရန်ပုံငွေဘေးဆော့ပွဲကို1996ခုနှစ်ခေတ်ကကျင်းပလာခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့ပွဲကြည့်သူ1000လောက်လာကြည့်ကြပြီးရန်ပုံငွေအမေရိကန်ဒေါ်လာ1000ကျော်ရရှိခဲ့တာပါ။ဒီငွေတွေကို Greater Washington ရဲ့ယောက်ျားလေးနဲ့မိန်းကလေးအဖွဲ့နဲ့ Washington စာတမ်းမြောက်ရေးဌာနတွေကိုလူတန်းသောမှာဖြစ်ပါတယ်။ကျွန်တော်ဒီနေ့ကစကားတဲ့ဒီပွဲကိုတော့ဒီမိုကရက်တွေက Republican တွေကို7-2နဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ။